မတ်တီရီရွှေစင်အောင်ရဲ့ဖခင်ဒေါက်တာထွန်းအောင်နဲ့တားတယောက်တမတ်တယောက်ဟာမြကြာသိခင်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခိုင်နဲ့ဆက်နွယ်ပြီးတော့ပေါ့လေအခုတည်းကအကျဉ်းထောင်တွေထဲမှာထိမ့်သိမ်းခံရဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျသူတို့ဘလို့အဖမ်းခံရတာတော့ခင်ဗျအဲ့ရစပြပြပါလား
အဖေရစစ်တွေထောင်မှာအမနဲ့အမရဲ့မျိုးသားရန်ကုန်အင်းစိန်ထောင်မှာရှင်ဖန်ခါကသူတို့ကအဲ့ဒေသနာစာဖြစ်တဲ့အခါကျတော့အဖေကမနေ့6နိုင်လောက်မှာဘူတီတောင်မှာစီဝေးရှိရဆိုပြီးတော့စီဝေးတွားတက်တဲ့ရှင်ဒီအဲ့ဒီမှာသူ7နိုင်ခွဲလောက်ကျတော့စီဝေးကနေပြန်ရောက်တယ်သူအိမ်ကိုရောက်တုံးမရှိသေးတဲ့ပြီးတော့ရရွာထဲကနေပြီးတော့ဒီထားဆိုင်ရတွေကတစ်ခါပြန်လာခေါ်တယ်ဒီမှာအဖေမှာဒေသနာဖြစ်နေပြီလားထိန်းသေးပါဆိုတော့အဲ့အဖေကသွားလိုက်တယ်သွားလိုက်ပြီးတော့သူပြန်လာတယ်သူတို့ကလည်းပြန်ထုတ်လိုက်တာထိန်းလို့မရတော့ဘူးဆရာအိမ်ပြန်လိုက်ပါဆိုတော့ဖေကအိမ်ပြန်လာလိုက်တယ်ဒီတုန်းကဖြစ်တဲ့နေရာနဲ့အိမ်ထဲကတအားထန်းနေနေတဲ့အတွက်အမကလည်းစိုးရိမ်လို့ဆိုပြီးတော့အမကယူရန်မှာလုပ်တယ်လေသူကအိမ်ကိုလာခေါ်ပြီးတော့ယူရန်ကခဏသွားနေလိုက်တယ်ပေါ့နော်ဒီမှာ security အစိမ်းချင်ဆိုပြီးအမလာခေါ်လိုက်တာအိမ်သားသူတစုလုံးကယူရန်ယုံမှာသွားပြီးနေလိုက်တာအိမ်ကိုလည်းမပြန်ရဲဘူးပဲဆိုတော့ယူရန်ယုံနဲ့အိမ်နဲ့လမ်းတစ်လျှောက်မှာပဲပြဿနာတွေကလူမျိုးဆက်ပြီးတော့ဖြစ်နေတော့ကိုယ်လုံးချုံရဲကိုစိတ်မချရဘူးဆိုပြီးတော့ပြောတော့ UN office ကဒီ head office ကနေပြီးတော့ BIS2 ကိုဖုန်းဆက်ပြီးတော့ပြောလိုက်တယ်ဒီမှာတော့ထောင်းအောင်ရှိနေတယ်ပေါ့သူ့အိမ်တစ်ချက်လောက်ပြန်ပို့ပေးဖို့ security ပေးပါဆိုတော့ ABIS2 office ကနေပြီးတော့လာခေါ်တဲ့အခါကျတော့သူတို့ကအမေနဲ့ကြံတဲ့မိသားစုဝင်ပြန်ပို့ပြီးတော့အဖေကိုကြတော့အမေစရာရှိရဲဆိုပြီးတော့ခေါ်သွားလိုက်ပြီးတော့သူကစစ်တီထောင်ကိုပို့လိုက်တယ်အမတို့ကြတဲ့အခါကျတော့သူကရန်ကုန်မှာဖမ်းခံရတဲ့ရန်ကုန်အိမ်ရနေပြီးတော့အမနဲ့အမရဲ့မျိုးသားကိုခေါ်သွားလိုက်တယ်ရှင
်သူတို့အဖမ်းမခံရခင်ကဘာတွေမှလုပ်ခဲ့ကြတယ်လဲခင်ဗျအထူးသဖြင့်သူတို့ရဲ့အလုပ်အကိုင်းပေါ့ဗျာ
အဖေကဆရာဝန်ဖြစ်တယ်ပြီးတော့တာနိုင်ကောင်စီရဲ့ဥက္ကဋ္ဌဖြစ်တယ်အမကတော့ UN မှာလုပ်တဲ့အမမျိုးသား UN မှာလုပ်ပြီးတော့သူကတမရေမကောင်လို့ဆိုပြီးတော့ UN ကနေလှုပ်ထက်ပြီးရန်ကုန်မှာမဲနေနေတာလောလောဆယ်သူကဘာမှမလုပ်မနေဘူ
း UN ဆိုတာကုလသမဂ္ဂဘယ်အဖွဲ့အစည်းမှာပါလဲခင်ဗျ
ဟုတ် UNHCR ရှင
်ကုလသမဂ္ဂဒုက္ခသည်ပြန်ဆိုင်ရာမဟာမိတ်
ဟုတ်ကဲ့ဟုတ်ကဲ
့မောင်းတော့မှာဘယ်လောက်ကြာကြပြီတော့ခင်ဗျဒီမိသားစုနေထိုင်တာပေါ့လေ
ကျွန်မမောင်းတော့မှာနေတာကမွေးကလေးပဲအဖေတို့ကတော့အစင်အဆက်နေလာတာပေါ့နော်တော်တော်လေးကိုကြာပြီအဖေရဲ့မျိုးရိုးစင်ဆက်တဲ့လျှောက်လုံးမဲမောင်းတော့မှာပဲနေရပါရှင
်ဒေါက်တာထွန်းအောင်ကိုစဖန်းစည်းတုံးကကာလာတုံးကပေါ့လေကျွန်တော်တို့ကိုယ်တိုင်စစ်တူရောက်နေတယ်အဲ့တော့တနည်းနေထွက်လာတာဒေါက်တာထွန်းအောင်ဟာအယ်ကိုင်ဒါလို့လူနိုင်ငံတကာမွတ်စလင်အစိုးရအဖွဲ့ကြီးတွေနဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့တင်းနေကောလာဟလတွေအများကြီးထွက်ခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မတ်တီရီရွှေစင်အောင်တို့ကြားခဲ့သလားဗျာ
အော်ကျွန်မကြားတယ်ရှင်ကြားတယ်ဆိုတော့ကျွန်မလည်းမလေးရှားမှာရောက်နေတာပေါ့နော်ဒီအိမ်ကိုလည်းတအားစိတ်ပူနေတာအရင်ကကျွန်မ Facebook ထဲမှာဖားရလို့တင်းနေကြောင်းကျွန်မတအားအဝတာပေါ့ဗျာဆိုတော့ကျွန်မတို့မိသားစုကအဲ့ဒီ Al Qaeda တို့တာလီဘန်တို့ကစာလုံးတော့ကောင်းကောင်းမပေါင်းတဲ့ဘာတွေလဲပေါ့နော်ဗမာနောက်မှာရေရဘက် ground တော့မသိတဲ့လူတွေပေါ့နော်ဖေရဆိုရင်လည်းသူကတအားငြိမ်းချမ်းပြီးတော့ဒီလိုမျိုးတွေကိုဘလို့မှမဖြစ်နိုင်တဲ့ကိစ္စတွေသူတို့ပြောနေတဲ့လူတွေကလည်းဘလို့မှမဖြစ်နိုင်ဘူးဆိုတာသိခဲ့တာနဲ့တမင်တက်လုံးကြံဖန်တီးပြီးတော့ပြောကြတာပဲလေ
တော်တော်ထွန်းအောင်အပါဝင်တမီးရဲ့တမက်ရဲ့ကိုဘာပုံမှန်နေလဲတရားစွဲဆိုထားတာလဲ
ပုံမှန်တွေကတော့အများကြီးပါလဲနိုင်ငံသားငွေကြိုင်ဆောင်မှုရဲ့သူ့ဘူးလှုံရှားအောင်လှုံ့ဆော်မှုပြီးတော့နိုင်ငံတော်ကိုအကြီးညိုပြက်စေမှုပြီးတော့လူငါရောက်ထက်ပို့ပြီးတော့စူစီရအောင်လုပ်သေးမှုတဲ့ပြီးတော့ပါလဲအင်တာနက်အလဲသုံးစားလုပ်မှုအဲ့လိုမျိုးတွေပဲရှင
်ဒေါက်တာထွန်းအောင်ပါဝင်ပေါ့နော်တမီရောတမတ်ကောမှတ်ပုံနေအတုကင်ဆောင်မှုနဲ့လည်းအရေးယူခံထားတယ်လို့ကြားရပါတယ်အဲ့ဒါမှတ်ပါဟု
တ်ကဲ့အဲ့ဒီဟာကိုလည်းတင်ထားတယ်ရှင်အဲ့ဒီဟာလည်းကျမတို့နားမလည်ပေါ့လေကျမတို့တမီသားစုလုံးကင်ထားတဲ့မှတ်ပုံနေနေအကုန်လုံးကလည်းဒီမှတ်ပုံနေဌာနကနေပြီးတော့ထုတ်ပေးခဲ့တဲ့မှတ်ပုံနေနှစ်ပေါင်းများစွာလည်းဒီမှတ်ပုံနေနဲ့ပဲကျမတို့ခရီးသွားလာနေခဲ့တာဘယ်သူမှလည်းကျမတို့အတုကင်ဆောင်နေစပီးတဲ့ immigration ရမှလည်းပြောခဲ့တာမျိုးလုပ်ခဲ့တာမျိုးမရှိဘူးရှင်အခုကျမရုတ်တရက်ဒီကျမတို့မှတ်ပုံနေနေတော့အတုဆိုပြီးတော့ပြောတာကြတော့ကျမတို့လည်းဘာဖြစ်လို့လဲဆိုတာလည်းမပြောတတ်ဘူးရှင
်ဘလို့မှတ်ပုံနေအမျိုးအစားပါလဲခင်ဗျလက်ရှိကင်ထားတာပေါ့လေ
နိုင်ငံသားမှတ်ပုံနေရှင်နိုင်ငံသားမှတ်ပုံအဖေးမှတ်ပုံနေဆိုလဲဒီမောင်တော်ကနေပြီးတော့ထုတ်ပေးထားတဲ့မှတ်ပုံနေ
အခုလက်ရှိသူတို့ထောင်နေနေဘာတွေကချထားလာဗျအမှုရနောက်ဆုံးအခြေအနေပေါ့ခင်ဗျအ
မှုရနောက်ဆုံးအခြေအနေအဖေးကိုကြားတဲ့အခါကျတော့နိုင်ငံသားငွေတွေးရှိမှုနဲ့၃နှစ်ချလိုက်တယ်ပြောရရှင်နိုင်ငံသားငွေဆိုတာလဲပြောရမယ်ဆိုသူတို့က100 yuan ကိုသူ wallet ထဲမှာတွေ့တယ်လို့ပြောတယ်အဲ100 yuan ဆိုတာကကျမတရုတ်ပြည်ကနေပြီးတော့အလဲသွားပြီးအပြန်ကျတော့သူ souvenir အနေနဲ့ကျမပေးထားတာအဲ100 yuan ကကို၃နှစ်ချတယ်လို့သူပြောတယ
်တမီးနဲ့တမတ်ကို
တမီးနဲ့တမတ်ကိုကကြတော့အခုထိမချသေးဘူးသူတို့ယုံချင်းခေါ်တယ်ယုံချင်းခေါ်ပြီးသူတို့ဘက်ကမလာနဲ့ယုံချင်းပြတ်သွားတာနဲ့ final trial ကဒီနေ့ထိမလာသေးဘူးရှင
်သူတို့အားလုံးရောမိသားစုဝင်တွေကဥမာထားဝင်စားလိုမျိုးသွားတွေ့လို့ရလားဗျအ
မနဲ့အကိုတွေ့ခွင့်ရှိတယ်အဖေကိုကြတော့လုံးဝတွေ့ခွင့်မရှိဘူးရှင်အဖေကိုပြီးတော့နောက်တစ်ခုကရှင်းနေခါခွင့်လုံးဝမပေးဘူးရှင်းနေခါခွင့်မရဘူးကျမတို့မိသားစုနဲ့ဆက်သွယ်လို့လုံးဝမရဘူးနှစ်လကြာသွားပြီပေါ့နော်ကျမတို့အဖေတောင်လုံးဝမကြားသေးဘူးပြီးတော့ကျမစိုးရိမ်တာအဖေကကြတော့ဒီ pituitary tumor နဲ့ပေါ့နော် surgery နဲ့ခါယူထားတယ်ပြီးတော့သူက under medication serious under medication သူက medication လည်းရမနေဘူးဒီနှစ်လအတွင်းမှာအသက်ကလည်း တအားကြီးပြီဆိုတော့အခါကျတော့ကျွန်တော်တို့ကတော့ဆိုရင်တော့
UNHCR တို့လူကုလသမဂ္ဂအဖွဲ့ကြီးတွေကအကူအညီမပေးဘူးလားဗျ။
ကျွန်တော်တို့အကူအညီတောင်းထားရတော့ရှိရတယ်ဒါပေမဲ့ UNHCR လည်းသူတို့ဘယ်လိုလုပ်နေတယ်ဘယ်လိုဆောင်ရွက်နေတယ်ဆိုတာကိုတော့အခုဒီကျွန်တော်တို့မိသားစုကိုမပြောဘူးရှင့်သူတို့လုပ်နေတယ်လို့ပဲပြောတယ်ဘယ်လိုနည်းနဲ့လုပ်နေလဲဆိုတာကိုတော့ကျွန်တော်တို့သိခွင့်မရဘူးရှင
့်မိသားစုအနေနဲ့ရောဘာတွေများဆက်လုပ်သွားဖို့ရှိပါလဲခင်ဗျာ
သမဒါအစ်ဒီမှာသနာခန့်စာရေးပြင်ကြည့်မယ်ဒီကျမရေးနဲ့ပတ်သက်ပြီးတော့တဲ့ရနဲ့ပတ်သက်ပြီးတော့ပြီးတော့သူ့ဘလို့ application ကြောင်းကိုသနာခန့်စာပြင်မယ်ပေါ့နော
်ဟိုတလောက်အောင်ဆိုရင်ရခိုင်ပြည်ပခနဲ့ပတ်သက်လို့ပဲဖန်စီထင်းထင်းခံထားသူတွေပေါ့လေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းကဝန်ထမ်းတွေကိုသမရဦးသိန်းစင်ရဲ့တက်ညာမှုနဲ့လှုပ်ပေးလိုက်တာတွေတွေ့ရပါတယ်ဆိုတော့
ဒေါက်တာ
ထွန်းအောင်တို့ရောအခုတည်းကမလွတ်မြောက်သေးတာဘယ်လိုများယူဆပါလဲခင်ဗျ
ကျမလည်းမပြောတတ်ဘူးရှင်ဒီနေ့ခမန်းလို့မရဘူးဖြစ်နေကုလသမဂ္ဂဝင်တဲ့၃ယောက်ကိုကျတော့ထောင်၆နှစ်တွေနှစ်နှစ်တွေခြားလိုက်ပြီးတော့မှ82နှစ်ရည်ပြင်ပြန်ထုတ်လိုက်တယ်ကျမတို့မိသားစုကျတော့ဒီနေ့အဖြစ်ကို final trial လည်းမတိရသေးဘူး၃နှစ်ခြားပြီးတော့တခြားမှုတွေလည်းအများကြီးကြံသေးတယ်လွတ်ပေးမှလားမလွတ်ပေးဘူးလားအချိန်နေရဘာမှခမန်းလို့မရဘူးရှင်ကျမပြောချင်တာကတော့တရားမျှတမှုလိုချင်တယ်ပေါ့နော်ဘာဘသူပဲဖြစ်ဖြစ်လူမျိုးမရေးပါလားမရေးပါပဲဖြစ်နေနေတကယ်တကယ်မှန်ကန်တဲ့တရားမျှတမှုပေါ့ချင်းချင်းလင်းလင်းလူတိုင်းရှေ့မှာခြားပြရဲတဲ့တရားမျှတမှုမျိုးကျမတို့
မသီရိရွှေစီအောင်လည်းဒါမောင်းတော်ဒေတာမှာနှစ်ပေါင်းများစွာနေထိုင်ခဲ့ပြီးတော့ဒီဒေတာမှာရှိတဲ့နေထိုင်သူတွေအချင်းချင်းကြားမှာတင်းတင်းမြတ်မြတ်နဲ့ငြိမ်ငြိမ်းချမ်းချမ်းနေထိုင်နိုင်အောင်ဘာတွေများဘယ်လိုပုံစံမျိုးနဲ့ဆောင်ရွက်သွားသင့်တယ်လို့မြင်မိတုံးဗျ။
ကျမနိုင်ငံရေးလည်းသိနာမလဲတော့ဘယ်လိုမျိုးလုပ်သင့်လဲဆိုတော့ကျမလည်းမသိဘူးရှင်ဒါပေမဲ့ဒီလိုပြဿနာကြီးရှားဖြစ်တယ်ဆိုတော့ကျမအန်ဩတာပေါ့နော်ဘယ်လိုဆိုတော့ကျမတို့လည်းကျမမွေကလေးကနေပြီးတော့ဆယ်တန်းအောင်လည်းအထီးမောင်တော့မှနေခဲ့တယ်ပေါ့ဆယ်ချောင်းနေတိတိနေခဲ့တဲ့ကာလတစ်လျှောက်လုံးမှလည်းကျမတို့မွတ်စနစ်ငယ်ချင်းနဲ့ရခိုင်ငယ်ချင်းပူများခဲ့ရဲ့ရှင်ကျမတို့ချင်းချင်းကြားထဲမှာလည်းဘယ်လိုပတိပခမျိုးမှမရှိပဲနဲ့အချစ်ချစ်ခင်ခင်ရင်းနှီးနှီးပဲနေခဲ့ကြတယ်ဒီနေ့အထိဆိုတော့ဘယ်လိုအတောင်းချင်းမျိုးတွေကြောင့်ဘယ်လိုသိထိုးမှုတွေကြောင့်ဒီလိုပြဿနာကြီးဖြစ်လာရဲဆိုတာလည်းကျမမပြောတတ်ဘူးဒီပြဿနာတွေကိုပြန်လဲနိုင်မှုဆိုတော့လည်းပိုတိတက်နားလဲတဲ့လူတွေရှိမှမ
သီရိရွှေစီအောင်ကိုကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်